အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်ပေါ်ဆွဲဆိုထားတဲ့လိင်ဖြောဖြည့်ရေးတရုတ်ဆောင်ကိုနှုတ်ပိတ်ခပေးခဲ့တဲ့အမှုနဲ့2016ခုနှစ်ရွေးကောက်ပွဲရလအပေါ်ဩဇာလွှမ်းမိုးဖို့အတွက်တရားမဝင်ကြိုပမ်းခဲ့တဲ့ဆိုတဲ့ဆွဲချက်တွေအပါအဝင်ရာဇဝတ်မှုဆွဲချက်34ခုစလုံးမှာအပြစ်ရှိကြောင်းဂျူရီလူကြီးတွေကကြာတာပြေနေမှာဆုံးဖြတ်လိုက်ကြပါတယ်အဖွဲ့ဝင်12ဦးပါတဲ့ဂျူရီလူကြီးတွေကနရက်သားဆွေးနွေးခဲ့ကြပြီးတော့အသက်89နှစ်အရွယ်သမ္မတဟောင်းထရမာအဖြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အမေရိကန်သမိုင်းမှာတော့ပထမဆုံးအထင်ကရဖြစ်ရလဲဖြစ်ပါတယ်2024နိုဝင်ဘာသမ္မတရွေးကောက်ပွဲမှာ Republican သမ္မတကိုစလေလောင်ဖြစ်လာနိုင်ရှေ့ရှိတဲ့သမ္မတထရမာသမ္မတဟောင်းထရမ်ပ်ဟာ2020ရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့တဲ့ပြိုင်ဖက်ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုတော့ထရမ်ပ်အနေနဲ့ခြေချုပ်ချခံရတာဒါမှမဟုတ်ထောင်ဒဏ်၄နှစ်အထိကြာခံရမယ်အလားအလာတွေရှိနေပါတယ်။သမ္မတဟောင်းထရမ်ပ်ကိုဇူလိုင်လ17ရက်နေ့မှာပြည်တံချမှာဖြစ်ပါတယ်။ဇူလိုင်လ15ရက်နေ့မှာတော့2024သမ္မတရွေးကောက်ပွဲအတွက် Republican Party ညီလာခံကသမ္မတကိုစလေလောင်ကိုတရားဝင်ရွေးချယ်ကြမှာဖြစ်ပါတယ်။ထရမ်ပ်ရဲ့ရှင်နေတော့ဘလက်ချီကဒီစီရင်ချက်ကိုပယ်ဖြတ်ပေးဖို့တောင်းဆိုခဲ့ပေမဲ့လို့နယူးယောက်တရားရုံးချုပ်တရားသူကြီးဟွမ်မာရှန်ကသူ့ရဲ့တောင်းဆိုချက်ကိုချက်ချင်းပယ်ချခဲ့ပါတယ်။အခုလိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တဲ့အပေါ်ထရမ်ပ်ကအယူခံဝင်မှာဖြစ်ပြီးတော့သမ္မတရွေးကောက်ပွဲကိုလည်းဆက်ပြီးတော့ပါဝင်ရှင်ပြိုင်နိုင်ပါတယ်။အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံမှာရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုသမ္မတဖြစ်ခွင့်မရှိဘူးဆိုပြီးတော့တားမြစ်ပိတ်ပင်ထားတာမရှိပါဘူး။